တဝဲခရိုင်လောင်းလုံမြို့နယ်ကိုပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကတည်းကစစ်ကောင်စီအဖွဲ့တွေရေချောင်းကနေတဆင့်ရောက်လာပြီးဒေသခံ1000ကျော်ဟာကြောက်လန့်ပြီးရွာတွေထဲမှာမနေတော့ပဲထွက်ပြေးနေကြရတယ်လို့လောင်းလုံမြို့နယ်ပြည်သူ့ကာကွယ်ရေးရဲဘော်တို့ကပြောပါတယ
်ဒီလောင်းလုံနဲ့မြန်ရှင်မော်ဖျားကြားမှာရှိရွာတွေတော်တော်များများတော့ရှောင်ပြေးရတယ်ဗျဟုတ်ဒီတခါတော့ဒီတပေါင်းကျော်ပေါ့တပေါင်းကျော်လောက်တော့ဟိုကြီးရတယ်ဗျအဲ့ဒီထဲမှာရှိရရွာလေးတော်များလဲမိရှုခံရတယ်အဓိကခံလေးရတာတော့ဒီဟိုညောင်ပြည့်ကြီးရွာပေါ့နော်ဖိုးဖိုးကျောက်ဖိုးဖိုးကျောက်ကမ်းကြီးရှိတဲ့ညောင်ပြည့်ကြီးရွာအဲ့ဒါတော့ဒီကအများဆုံးခံလေးရတယ်ပေါ့
တဝဲမြဝနဲ့မိုင်20ကွာမှာရှိတဲ့လောင်းလုံမြို့နယ်ကိုရေရောင်းကတဆင့်ရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာကျွန်းဆွယ်တလျှောက်မှာရှိတဲ့ရွာတွေစီဝင်ပြီးဇန်နဝါရီလ14ရက်မနေ့တုန်းကပြန်ထွက်သွားတယ်လို့ပြောပါတယ်
သူတို့ကရဲ20ကျော်သူကချင်းလျှောက်ပြီးတော့လောင်းလုံးကနေပြီးတော့ကျိုးဆွဲတလျှောက်ပေါ့ဗျာကျိုးဆွဲတလျှောက်ချင်းစစ်ကြောင်းတွေထိုးပြီးတော့တရွာဝင်တရွာထွက်စစ်ကြောင်းထိုးပြီးတော့အိုးအောက်ထိဟိုဟိုပေါ့အစိုးရသွားလိုက်တဲ့ပုံစံဖြစ်နေတယ်မင်းရစစ်ကြောင်းကတော့ပြန်ထွက်သွားတယ်ဗျာစစ်ကြောင်းကပြန်သွားတာတော့မဟုတ်ဘူးဗျာသူတို့ကဟိုပေါ့မြို့နယ်ကူးသွားတာဒီရေကြောင်းကနေပြီးတော့ဖြတ်ပြီးတော့သူတို့တရေချောင်းပွဲကိုကူးသွားတာ
ရွာတွေထဲမှာစစ်ကောင်စီအဖွဲ့တွေရှိနေခြင်းရွာပေါင်း16ရွာကဒေသခံ12000ဝန်းကျင်ဟာစစ်ရှောင်နေခဲ့ကြရတယ်လို့ကူညီပေးနေတဲ့သူတွေစီကသိရပါတယ်။ဒါပေမဲ့တကယ့်အမြင်ပြန်မှာတော့ရွာပေါင်းနဲ့ဒေသခံဥယေဟာတိထက်ပိုပြီးတော့များနိုင်တယ်လို့လည်းပြောပါတယ်။စစ်ကောင်စီအဖွဲ့တွေမရှိတော့ပေမဲ့ရွာတွေကိုဒေသခံအားလုံးပြန်မဝင်နိုင်သေးပါဘူး။တချို့ကတော့နေအိမ်မရှိခံလိုက်ရလို့ပြန်စရာအိမ်လုံးဝမရှိတော့တဲ့အခြေအနေရင်ဆိုင်နေရတာပါ။
ဟုတ်တချို့ကတော့ပြန်ရောက်နေပြီဗျသူတို့စစ်ဘေးရှောင်ဆိုတော့သူတို့ကခဏရှောင်သွားတာပေါ့နော်ပြန်နေလို့ရတဲ့အနေထားရှိတယ်ဟိုဟာမိသားစုဝင်တွေကြတော့သူတို့ပြန်လာပြီးတော့ဟိုရွာတွေမှာပြန်ဝင်နေကြတယ်ဗျတချို့ကကြတော့လည်းမလာရဲသေးဘူးအခုတရနေ့ရက်ထပ်ဆောက်ဦးမယ်ဆိုတဲ့ပုံစံမျိုးတွေရှိတယ်တချို့ကကြတော့ပြန်နေပြန်မရှိတော့ဘူးဟိုအိုးအေးတွေလည်းမရှိတော့ဘူးအကုန်လုံးမီးရှို့ခါရရတယ်ဆိုတော့အဲ့လိုမျိုးတွေရှိတယ်ဗျဟုတ်
စစ်ကြောင်းထိုးကာလအတွင်းမှာအရက်သားနေအိမ်140ဝန်းကျင်မိရှုခံရပြီးအဲ့ဒီထဲကနေအိမ်100ကျော်ဟာညောပြင်ကြီးရွာကနေအိမ်တွေဖြစ်တယ်လို့စစ်ရှောင်းတွေကိုကူညီပေးနေတဲ့ဒဝဲခရိုင်တပိတ်ကော်မတီကထုတ်ပြန်ထားပါတယ်။ဒါ့အပြင်စစ်ကြောင်းထိုးချိန်မှာထွက်ပြေးတယ်လို့ဆိုပြီးအောက်ကျောက်ဝရွာကအမျိုးသားတအုပ်ကိုလည်းပစ်တက်ခဲ့တယ်လို့ဒေသရင်းမီဒီယာတွေမှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့တနင်္သာရီတိုင်းလောင်းလုံမြို့နယ်မှာစစ်ကြောင်းထိုးပြီးဒေသခံနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တာနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးရှင်။